ဗဟုဘဏ်ကသတ်မှတ်ထားတဲ့နိုင်ငံခြားငွေလဲနှုန်းထားအတိုင်းအပြင်ဈေးကွက်မှာလဲလှဲလှဲရောင်းဝယ်ကြဖို့မြန်မာနိုင်ငံတော်ဗဟုဘဏ်ကပုဂ္ဂလိကငွေလဲဝန်ဆောင်မှုလုပ်ငန်းတွေကိုတတိပေးချက်ထုတ်ပြန်လိုက်ပါတယ်။တတိပေးပြီးဒီကနေ့မှာတော့အမေရိကန်ဒေါ်လာငွေလဲနှုန်းအနည်းငယ်ကျသွားပေမဲ့ဗဟုဘဏ်ရဲ့စီမံခန့်ခွဲမှုကရေရှည်အလုပ်ဖြစ်မဖြစ်စောင့်ကြည့်ရမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မတ်သိင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အမေရိကန်ဒေါ်လာမြန်မာချက်ငွေ1130ကိုကျော်လွန်ခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတော်ဗဟုဘဏ်ကငွေလဲဝန်ဆောင်မှုလုပ်ငန်းတွေကိုဗဟုဘဏ်ကသတ်မှတ်ထားတဲ့ငွေလဲနှုန်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်ကြဖို့တတိပေးလိုက်ပါတယ်။မြန်မာနိုင်ငံတော်ဗဟုဘဏ်နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းတော်ကအရင်ကထုတ်ပြန်ထားပြီးသားငွေလဲလှယ်မှုစည်းကမ်းတွေကိုလိုက်နာကြဖို့ထပ်မံတတိပေးချက်ထုတ်ပြန်တယ်ဆိုတာကိုအတည်ပြုပါတယ်
။ဗဟုဘဏ်ငွေလဲလှယ်နှုန်းပေါ်မှာပူတည်ပြီးတော့သတ်မှတ်တဲ့တက်ဆိုမိုင်းနပ်0.8%ပေါင်းနဲ့နေရောင်းဝယ်ရမယ်ဆိုရင်ဒါတော့ကျွန်တော်ကထုတ်ထားပြီးသားရှိပါတယ်အရင်နဲ့ထုတ်ထားတာပေါ့ကျွန်တော်ဘိုးဘန်ကနေ့စဉ်ဟိုဟာတက်မှတ်တာရှိပါတယ်ဒီမျိုးငွေလဲလဲလုံးဆိုပြီးတော့ reference rate ပေါ့အဲ့ဒီ rate ပေါ်မှာနေ့စဉ်ထုတ်ယူပါတယ်ထုတ်တဲ့ပေါ်မှာပဲရှင်းခံပြီးတော့မှအဲ့ဒီကနေ့ဘန်တွေဝီးထားတာတွေဟိုလိုရောင်းဝယ်ဖောက်ကားတာတွေလုပ်ကြတာပေါ့အဲ့ဒီအဲ့ဒါလည်းနေ့စဉ်လုပ်နေပါအခုမှမဟုတ်ပေါ့အရင်နဲ့ကဒီဘိုးဘန်ကတက်မှတ်ပြီးထုတ်တာပေါ့အဲ့ဒီတက်မှတ်တဲ့ rate ပေါ်မှာ plus or minus ဒီ 0.8% bound မှာပဲရောင်းဝယ်ရမယ်ဆိုတာတူပြီးသားညွှန်ကြပါအဲ့ဒီရောပုံမှာထပ်ဆင့်ပြီးတော့မှအခုလိုက်နာဖို့ဆိုပြီးတော့ဟိုတက်ပြီးသတိပေးမိထုတ်တာ
ပါဗဟုဘဏ်ကခွင့်ပြုထားတဲ့တရားဝင်နိုင်ငံသားငွေလဲလှယ်ရေးကောက်တာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ဒေါ်လာကိုဝယ်ဈေးရောင်းဈေး1130ချက်ကျော်ခဲ့ရကနေဒီကနေ့မှာတော့1100ချက်လောက်ကိုပြန်ပြီးတော့ဆင်းလာခဲ့ပါတယ်ဒါပေမဲ့တရားမဝင်ငွေလဲလှယ်တဲ့ဈေးကွက်မှာတော့1100နီးပါးရှိခဲ့တယ်လို့ပြည်ရင်းငွေကြေးလဲလှယ်မှုသတင်းရက်ကွက်ကနေသိရပါဗျ။တီးချောင်းလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟုဘဏ်ကအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတက်လာတာကိုထိန်းညှိဖို့နေ့စဉ်အမေရိကန်ဒေါ်လာထုတ်ရောင်းခဲ့ပေမဲ့ဈေးကွက်ဝယ်လိုအားအတိုင်းရောင်းမပေးနိုင်ခဲ့ဘူးလို့လည်းစီးပွားရေးပညာရှင်ဘောဂဗေဒဥက္ကမောင်ညိုကပြောပါတယ်။
လူကတော့လုံနိုင်တဲ့မြေတော့အများကြီးရှိရပေါ့လေလည်းနဲ့မြေတွေအများကြီးတွေကသူလုံနိုင်တယ်လားလုံနေလို့ပဲအဲနားလေပါလေဟိုဒီစီမံခန့်ခွဲနေကတော့တကယ်တကယ်တော့ဟိုသိပ်ပြီးတော့ဖြစ်အောင်မှုမရှိပါဘူးသို့တော်လည်းပဲဒီလူတလောက်ဈေးကွက်ထဲမှာလူတလောက်ဒေါ်လာကိုထုတ်ကြောင်းမှုအခြေအနေမျိုးကြတော့လေအဲသူ့မှာလည်းလက်ကျန်မှုတွေလည်းဆော့ဆော့ရှိဖို့မပေါ်ပါဘူးအဲတော့စီမံခန့်ခွဲမြေရောဒီဒီကုစားဝင်ပြီးတော့ဒေါ်လာရောင်းတဲ့နေရာကကုစားလုံးကိုပူးပြီးပြင်လုပ်နေတယ်လို့အဲ့လိုပဲနားလည်ပါတယ်
။အရင်ကဒေါ်လာ900ချက်ဝင်းကျင်ငွေလဲနှုန်းကနေဒီလပိုင်းတွေအတွင်းမှာ1130ကျော်လာတဲ့အထိအမေရိကန်ဒေါ်လာဈေးတက်လာရတဲ့အခြေအနေကိုလည်းစီးပွားရေးပညာရှင်ဘောဂဗေဒဥက္ကမောင်ညိုကအခုလိုသုံးသပ်ပါတယ
်။သုံးကန်တိုင်းဟိုအမေရိကန်ဒေါ်လာအတူတူဈေးတက်နေကိစ္စတစ်ခုပေါ့နော်ဒါအခြေခံပေါ့။နောက်တစ်ခုကတော့မြန်မာနဲ့ဒီနိုင်ငံများနဲ့အရောင်းဝယ်လို့ရမှာမြန်မာကသွင်းကုန်တွေများတော့အဲ့ဒီအတွက်ဒေါ်လာငွေများများစားစားလို့ရပါတော့အဲ့ဒါလည်းတောက်လျှောက်ပါကုန်ပေးမှုမှာလုံငွေပြနေတော့ဒီဟာလည်းအရေးကြီးတဲ့အချက်တစ်ခုပါအခုဘဟုဘဏ်ကဘာကြောင့်တားရိတ်ဝင်ရတလေဆိုတဲ့အားကတော့ဒီဈေးကစားရပေါ့နော်ဈေးကစားရဆိုဒီဝယ်တဲ့ဘက်ကများနေတယ်ရောင်းတဲ့ဘက်ကမရှိဘူးဆိုတဲ့အခါကျတော့ဒါကဈေးကစားစရာခွန်လန်းပေါ်လာတာပေါ့လေအဲ့တော့တို့အနေနဲ့ဒါဈေးကစားတယ်လို့ယူဆစရာအကြောင်းကြီးရှိခဲ့တယ်ဒီရောင်းဝယ်နေကြတဲ့ဘန်ဒီမန်နေဂျာတွေခေါ်ပြီးသတိပေးတယ်လို့အဲ့လိုနားလဲပါပဲ
တီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟုဘဏ်ကနေအရင်နိုင်ငံသားငွေလဲနှုန်းကိုပုံသေးတတ်မှတ်ခဲ့ရကအခုနောက်ပိုင်းမှာနိုင်ငံသားငွေလဲနှုန်းကိုဈေးကွက်အတွင်းနိုင်ငံသားငွေရောင်းလိုအားဝယ်လိုအားပုံမူတည်ပြီးနေ့စဉ်နိုင်ငံခြားငွေလဲလှယ်နှုန်းကိုသတ်မှတ်ပေးနေတာဖြစ်ပါတယ်။မေလ23ရက်နေ့အတွက်ဗဟုဘဏ်ကသတ်မှတ်တဲ့အမေရိကန်ဒေါ်လာငွေလဲနှုန်းကတော့မြန်မာငွေ1082ကျပ်ဖြစ်ပါတယ်ရှင်။